အာရှဆင်ရည်အတွက်ဒုတိယအများဆုံးရှိတဲ့မြန်မာနိုင်ငံမှာဆင်မျိုးတုံးမဲ့အန်ဒီရဲ့နဲ့ကြုံရရတာကြောင့်ထိမ့်သိမ်းစောင့်ရှောက်ဖို့အသိပညာပေးတဲ့အနေနဲ့နိုင်ငံတော်ဝန်ဆင်စခန်းတွေမှာဩဂုတ်လဆင်းရက်နေ့ကပတ်ဆင်များနေ့အထိမ်အမှတ်ကိုကြေကြေကြံကြံကျင်းပခဲ့ပါတယ်ဒီအကြောင်းပြေဆုံးကိုတော့ကိုထက်အောင်ခန့်ကပြောပြမှာပါရှင်
ကဘာအုံးမှာအိန္ဒိယပြည်အာရှဆင်ရည်အတွက်ဒုတိယအများဆုံးရှိတဲ့မြန်မာနိုင်ငံမှာကဘာဆင်များနေ့အထိမ်အမှတ်ကျင်းပပြုလုပ်ကြပါတယ်ကဘာဆင်များနေ့အထိမ်အမှတ်ကျင်းပနဲ့ပတ်သက်လို့ငလိုက်စကန်းသာဆင်စကန်းရဲ့တာဝန်ခံဦးမင်းသက်ဆွေက
အော်လေမျိုးစုံပြောက်ွယ်တော့မဲ့ဆင်တွေကိုထင်းလေးစောင့်ရှောက်ဖို့အတွက်အားလုံးဟိုအသိပညာပေးဟိုဝေးကျင်းပါတာခင်ဗျအတိအတိကတော့ဟိုဆင်များနေ
ဟိုဟာဘလူးဖောင်းလို့သူကလူသားအစင်းမျိုးပို့ပြီးချစ်ခင်မြန်လို့တက်ဟိုကဘူးတူတာပေးရတယ်ကျွန်တော်တို့အများကြီးပြောပါတယ်ဟုတ်2020ခုနှစ်ကကောက်ထားတဲ့စင်းစရားတွေကမြန်မာနိုင်ငံမှာတောဆင်ရိုင်းကောင်ရီ1500ကနေ1500ကြာရှိပါတယ်ဒါပေမဲ့2010ကနေ2019ခုနှစ်ထိကိုးနေတွင်တောဆင်ရိုင်း136ကောင်တက်ခံခဲ့ရပါတယ်စင်းတွေအများဆုံးတက်ခံနေရတာဟာဘကိုးတိုင်းနဲ့အေရဝတီတိုင်းတို့မှာဖြစ်ပါတယ်
ရန်ကုန်တိုင်းမှာတော့စင်ထင်းထင်းကာကွယ်ရေးလုပ်တဲ့အကျိုးဆက်ကြောင့်တောဆင်ရိုင်းတပ်ဖြတ်မှုရှိရာတနစ်ကျော်ရှိပြီဖြစ်ပါတယ်တောဆင်ရိုင်းနေတပ်ဖြတ်ခံရတာကိုကာကွယ်ထိန်းသိမ်းတဲ့အပိုင်းနဲ့ပတ်သက်လို့ရန်ကုန်တိုင်းဒေသကြီးတော်ဦးစီးဌာနညွှန်ကြားရေးမှုဦးသိန်းတို့က
ကျွန်တော်တို့ရန်ကုန်တိုင်းစစ်သားတွေကလည်းကျွန်တော်တို့ဟိုဒီတိုက်ရင်အကူအညီပေးပါတယ်ခင်ဗျအ
ါတယ်။ဆိုတော့ဒီရဲ့ activity တွေနောက်တစ်ခါကျွန်တော်ကြောင့်တိုင်းကစင်မုတ်ဆိုးတွေကိုဖန်တီးကြပြီးရဲ့အားတွေကကျွန်တော်တို့တရားရုံးကလည်းဒါထောင်သုံးနှစ်ချခဲ့တာရှိပါတယ်။ဆိုတော့ဒီဟာတွေရဲ့အကျိုးတရားမှုတွေလည်းပါပါတယ်။
မြန်မာနိုင်ငံမှာတောဆင်ရိုင်းတွေမျိုးတုံးပျောက်ကွယ်မသွားအောင်ထိန်းသိမ်းလုပ်တဲ့နေရာမှာလည်းခက်ခဲတွေရှိနေပါတယ်။ဒါနဲ့ပတ်သက်လို့ WWF မြန်မာရဲ့အကြီးအကဲဆက်သွယ်ရေးတာဝန်ခံကိုရဲမင်းတွင်က
ဟိုဆင်ထိန်းသိမ်းနဲ့ပတ်သက်ရင်တော့အခက်အခဲကအဓိကတော့ဒီဆင်ဒီတောဆင်နဲ့လူဟိုကြေးရွာမှာနေတဲ့လူတွေနဲ့ကြားပဋိပက္ခပါနော်။အဲဒီဟာလေးတွေရှိနေတဲ့အခါကျတော့ဟိုတစ်ခါတလေကြရင်ဒီဆင်တွေကိုထိန်းသိမ်းဖို့ဆိုပြီးဒေသခံတွေကိုပြောရတဲ့ဆမှာကျက်ကလေးရှိတာပေါ့နော်ဥပမာဆိုလို့ရှင်သောစင်ဒီစိုက်ကင်းတွေဝင်ချက်တာမျိုးတော့ရွာတွေထဲဝင်လာလို့ဒီစေပြောက်တွေဖြစ်တာမျိုးတွေရှိကြတဲ့အခါကျတော့ဟိုတေးရွာနေတဲ့လူတွေနေကြတော့ဒီစင်ကိုထိမ့်သိမ့်ဖို့ပြီးသွားတာနည်းနည်းဖြစ်တယ်ပေါ့နော်အဲ့တော့ဒီစင်နဲ့လူနဲ့ပฏิပက္ခတွေကိုပါဖြည့်ရှင်းသိနိုင်ပါပဲစင်ထိမ့်သိမ့်တာပို့ပြီးတော့အဆင်ပြေရောအဲ့ဒီအတွက်ကြောင့်ကျေးဇူးတင်တဲ့ရောဒီစောစင်တဲ့လူနဲ့ကြားပြပကောင်တကြိမ်လေးပြရှင်းဖို့တော့ကျွန်တော်တို့စူးစမ်းနေပါလေ
2019ခုနှစ်ကကောက်ထားတဲ့စင်စရာတွေကမြန်မာနိုင်ငံမှာတပတ်ကိုစင်ကောင်နှုန်းတက်ခံနေရပါတယ်ဒီနှုန်းတိုင်းသာတက်ခံနေရမယ်ဆိုရင်တော့အာရှစင်ရေအတွက်ဒုတိယအများဆုံးဖြစ်တဲ့မြန်မာနိုင်ငံမှာစင်နေမျိုးတုံးပြက်ွယ်မဲ့ဘေးရန်နေနေရေဆန်ရမှာလေဖြစ်ပါတယ်ခင်ဗျာ